န်ဒီနယ်မြောက်ပိုင်းကတရုတ်မြန်မာနယ်ဇက်ကုန်သွယ်ရေးလမ်းဖြစ်တဲ့လာရှိုးမူဆယ်လမ်းမှာတော့ဒီကနေ့ကအခြေအနေဆက်လက်ပြီးတည်ငြိမ်လာနေပါတယ်။ရင်းသွားအလာတွေကပုံမှန်ရှိနေတယ်လို့ပြီးခဲ့တဲ့ရက်ပိုင်းတွေကတော့တိုက်ပွဲကပြင်းထန်ခဲ့တာကြောင့်ကွက်ခိုင်မြို့ပေါ်ကိုတိမ်းချောင်လာသူတွေဟာသူတို့ရဲ့နေရည်ရင်းတွေကိုစတင်ပြီးတော့ပြန်နေကြပြီဖြစ်ပါတယ်။အကြောင်းဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ရင်းရပိုင်းလူသားတိုက်ခိုက်တာတွေကပိတ်ဆို့တာတွေဖြစ်ခဲ့တဲ့လာရှိုးမူဆယ်ပြည်တော်စုလမ်းမှာကားသွာလာတွေဟာဒီလ၄ရက်နေ့ကစတင်ပြီးပုံမှန်ပြန်ဖြစ်လာနေတာပါဒီကနေ့လမ်းကြီးအခြေအနေကိုတော့ကွက်ခိုင်မြို့နယ်အုတ်ချွေရီမှုဦးကျော်လွင်ကအခုလိုပြောပါတယ
်ဩကောင်းပါလေဗျအခုဟာကအစင်းကတည်းကအတက်ကားတွေရောမင်းရအောင်တင်ရောနှစ်ရက်တော့အခုအစင်ပြေပြေနဲ့သွားနေပါလေ
ပြီးခဲ့တဲ့ရပိုင်းကတိုက်ပွဲဖြစ်တာနဲ့လမ်းပိတ်ဆို့တာတွေဟာကွက်ခိုင်မြို့နယ်ရှုခွင်းတာဘက်မှာအများဆုံးဖြစ်ပွားခဲ့တာပါဒီရပိုင်းတွေအတွင်းမှာတိုက်ပွဲတွေညင်သက်နေကြတာကြောင့်ကွက်ခိုင်မျိုးပေါ်ကိုတိတ်ဆောင်လာသူတွေလည်းနေရက်ကိုစတင်ပြန်နေပြီဖြစ်ကြောင်းဦးကျော်လွင်ကဆက်ပြောပါတယ်။အဲ
အခုလက်ရှိကတော့ကျွန်တော်တို့ဟိုပေါ့ဟိုတော်တော်များများတော့စပြန်နေကြပါပြီဗျ။ဒီနေ့ဆိုလို့ရှိရင်လည်းတောင်တန်းကျောင်းကစစ်ဆောင်နေ၊နောက်ကိုလိုဖုန်းကျောင်းစစ်ဆောင်နေစပြီးတော့ပြန်နေကြပါပြီ။ပြန်လို့ရှိရင်လည်းကျွန်တော်တို့ကဒီနှစ်ကောက်ပဲကျန်တော့မယ်ဗျ။ဒီကတော့ဟိုအများဆုံးကျန်လဲအဲလိုပေါ့300လောက်ပဲသူတို့လက်မက်ဖာတော့ကိုပြန်မယ်လို့ပြောပါလေကွာ
ကုတ်ခိုင်မျိုးကဂျမဆိုနှလုံးသားလူမှုကူညီရေးအသင်းကဒီနေ့ညနေခင်းအထိနေရက်ပြန်တွေကိုပို့ဆောင်ပေးနေကြောင်းအဖွဲ့ရဲ့တာဝန်ရှိသူတူဦးကပြောပါတယ
်ဒီနေ့တော့စစ်သေးချောင်းနှစ်ဖက်ပြန်တယ်ဗျ300-400လောက်ပြန်တယ်ဗျဘယ်ဟာတွေကလဲဆိုရင်ကုန်းစားပါမယ်ဟိုအစ်ရပါမယ်နောက်ကြဟိုနောင်ပါမယ်အမှန်တန်နေပါတယ်ဒီကောင်ကမစားတော့ပြန်မယ်ပေါ့ကျွန်တော်တို့ပို့နေတယ်ပို့နေတော့ဒီလေ
းဒီလ3ရက်နေ့ကတော့ကွက်ခိုင်မျိုးပေါ်ကစခန်း6ခုလောက်မှာဆစ်ဆောင်ပြည်သူ1600လောက်ရှိနေကြတာဖြစ်ပါတယ်လာရှိုးနဲ့တိမ်ဒီမျိုးပေါ်ကိုတင်းဆောင်လာသူတွေကတော့အရင်ရက်တွေကလေးကသူတို့ဒေသမှာတိုက်ပွဲတွေညင်သက်သွားတာကြောင့်ပြန်သွားကြပြီဖြစ်ကြောင်းဒေသခံပရိကဆောင်ရွက်သူတွေကပြောပါတယ်ဒီကနေ့ကြိုက်ပွဲအခြေအနေကို PNL ကတန်းပလောင်တပ်ဖွဲ့ကိုဆက်သွယ်မြင်းမြန်းရမှာတော့ကြိုက်ပွဲဖြစ်ပွားတာမရှိကြောင်းပြောဆိုပြီးတန်းပလောင်ဘက်ကတော့ဆက်သွယ်လို့မရခဲ့ပါဘူး